မြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းယူခဲ့တာ73လနီးပါးကြာလာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုကိုလက်မခံဆန့်ကျင်ကန့်ကွက်တာတွေပြည်တွင်းဒေသအများပြားမှာဆက်ရှိနေသေးပါရန်ကုန်မြောက်ကလာရံမှာဒီနေ့နိုင်ငံအလံကိုမီးရှို့ပြီးစစ်အာဏာသိမ်းတာကိုဆန့်ကျင်ဆဲဖြစ်ကြောင်းပြသခဲ့ကြပါတယ်ဒါအပြင်ယူကရိန်းကိုကြီးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လုပ်ရက်တွေကိုကန့်ကွက်တဲ့အနေနဲ့ရုရှားအလံကိုလည်းမီးရှို့ဆန္ဒပြခဲ့ကြပါတယ်မန္တလေးမှာလည်းစစ်ကောင်စီတပ်နဲ့ရဲကစစ်ဆေးဖမ်းဆီးတာတွေလုပ်နေတဲ့ကြားမှာပဲမြို့လယ်ကောင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။စကိုင်းတန်းကရင်းမာပင်ဆာလင်းကြီးရွာပေါင်းစုံလူငယ်တွေတပိတ်စကြောင်းထွက်ဆန္ဒပြခဲ့ကြသလိုကချင်ပြည်နယ်ဖားကန့်မြို့မှာလည်းအာဏာသိမ်းမှုဆန့်ကျင်တဲ့တန်ဘုံတီတပိတ်နယ်ချီတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာအာဏာသိမ်းစစ်တပ်ကိုဗိုလ်ခွဲတိုက်ခိုက်တာတွေမကြာခဏဖြစ်နေသလိုကချင်ကရင်ကရစကိုင်းမကွေးစတဲ့ဒေသတွေမှာလည်းလက်နက်ကင်တိုက်ခိုက်တာတွေဆက်ဖြစ်နေပါတယ်။စစ်ကောင်စီကလည်းဆန့်ကျင်သူတွေကိုပြင်းထန်အင်အားသုံးနှိမ်နှင်းနေပြီးခွဲခြားမှုမရှိဖမ်းဆီးစစ်ဆေးတာနှိပ်စက်ညှဉ်းပန်းတာတွေဆက်လုပ်နေပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီတရက်ကနေဒီနှစ်ဖေဖော်ဝါရီ25ရက်နေ့ထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်သေဆုံးသူပေါင်း1582ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကကိုယ်ကြီးစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ခင်ဗျာ။